ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမဲတမာမှုတွေရှိနိုင်တယ်ဆိုတဲ့စွပ်စွဲချက်နဲ့ကမ်မရော့ကအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတတိပေးနေတာကြောင့်နိုင်ငံရေးကျင်းပမှုတွေကြီးထွားလာမဲ့အပေါ်အကဲကတ်တွေရဲ့အမြင်ကိုပြောပြပါမယ်။ကျွန်တော်မိုးစောပါပြီးခဲ့တဲ့2020ပြည်နှစ်ရွေးကောက်ပွဲမှာမဲမတမာမှုဖြစ်နိုင်ခြေရှိတဲ့မဲစင်းတွေဆိုပြီးတမ်မရော့ကအချက်လက်တွေကိုဇက်တိုက်ထုတ်ပြန်နေသလိုဒီတစ်ပတ်ထဲမှာပဲတမ်မရော့အကြီးအကဲကိုယ်တိုင်ဒရီပေးတဲ့သဘောထားပြောဆိုခဲ့တာကြောင့်နိုင်ငံရေးကျင်းပမှုတွေပေါ်ပေါက်လာနိုင်တယ်လို့အကဲကတ်တွေကခန့်မှန်းနေကြပါတယ်။မဲမတမာမှုဖြစ်နိုင်ခြေရှိတဲ့ကိစ္စကိုဖြေရှင်းဖို့အစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားပေမဲ့တိတိကျကျတုံ့ပြန်မှုတွေမရတဲ့နောက်တမ်မရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခြေခံဥပဒေကိုလိုက်နာမှုမရှိရင်ဖျက်သိမ်းပြစ်မယ်လို့ပြောဆိုတာရှိခဲ့တယ်လို့တမ်မရော့ကအာဏာသိမ်းမဲ့အလားအလာရှိမရှိဆိုတာကိုလည်းနေပြည်တော်ကတမ်မရော့သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအတွင်ရည်ရည်ပြတ်ညှင်းဆို့သွားတာမရှိခဲ့ပါဘူးဒီကနေ့တမ်မရော့ရဲ့ထုတ်ပြန်ချက်မှာတော့မင်းမတမာမှုဖြစ်နိုင်တဲ့စီးရင်ဟာစေတန်းကျော်ရှိကြောင်းထုတ်ပြန်ထားပါတယ်အနာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာညွန့်ညွန့်ကတော့ဖြည့်ရှင်းလို့ရတဲ့ပြဿနာအဖြစ် VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ရတမယ်ရေကောက်ပွဲပါနော်ရေကောက်ပွဲရလပြောင်းလဲစီနိုင်လောက်တည်းအမှားရရှိဘူးလို့ကျွန်တော်မြင်ပါတယ်။ချုံရရှိတာလည်းအပိုင်းပေါ့နော်အဲဒီတော့ကျွန်တော်တို့အခုဒီပြဿနာဟာအထူးဖြင့်မင်းကြီးလိုပဲနည်းနည်းရှာလိုက်ရဖြစ်ပါတယ်။အဲတော့ဒီကစုရေကောက်ပွဲကော်မရှင်ကကမ္ဘာ့စစ်ပီးထားတဲ့ဆိုတော့တပ်ပြာကြီးမင်းကြီးရဲ့ပတ်သက်ပြီးတော့ရှင်းလင်းချက်ပေါ်လေးထောက်ပြလိုက်ရဆိုရင်တော့ဒါခုဖြစ်နေတဲ့လက်ခက်တဲ့ပြဿနာကြီးလေးမျိုးကျွန်တော်မြင်ပါတယ်ခင်ဗျာ
တမ်မရော့ကဝေဖန်မှုတွေထွက်ပေါ်ပြီးတဲ့နောက်ဒီနေ့မှပဲရွေးကောက်ပွဲကိုဥပဒေနဲ့အညီကျင်းပခဲ့တာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်နိုင်ငံရေးလေးလာသုံးသက်သူဦးမောင်မောင်ဆိုကတော့ရွေးကောက်ပွဲလုပ်ငန်းစဉ်အပြင်နိုင်ငံရေးအရာတင်းမာနိုင်တဲ့အခြားအခြေခံအကြောင်းတွေရှိနေတယ်လို့သုံးသက်ပါတယ်
။တနင်္ဂနွေရွေးကောက်ကစိုးရရရှင်းတော့တွေ့တာပေါ့ဗျာ။အော်ရွေးကောက်ပွဲပြီး3လလောက်ကြာတော့ဒီမရှင်းတဲ့ခါကျတော့ပြဿနာပုံပုံကြီးလာတာပေါ့။ဒါအပြင်နောက်ဆက်တွဲပြဿနာပေါ့ပြည်အောင်စုဆွတ်တော်မခေါ်တဲ့ပြဿနာပေါ့။အခုလေက25ရက်နှုန်းကလက်မှတ်ထိုးပြီးတော့ခေါ်လဲပဲခေါ်မပေးဘူးလေအကြောင်းပြပြီးတော့နော်။အဲ့ဒီခါမျိုးမှာတော့ရေးကောက်ပွဲကုန်စင်ပြတ်သွားတယ်မကတော့ဘယ်နဲ့ချက်ပြတ်သွားတယ်ဆင့်နေတယ်လို့ကျွန်တော်တော့မြင်ပါတယ
်မကြခင်အစိုးရတင်းနဲ့လွတ်တော်အစ်စ်ပေါ်ပေါက်လာတော့မဲ့အချိန်မှာပဲနိုင်ငံရေးကျင်းမာမှုတွေကြီးထွားလာမဲ့ရေးရောင်တွေထွက်ပေါ်လာနေတာဖြစ်ပါတယ်ပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌတရားလွတ်တော်ရှေ့နေဦးကြည်မြင့်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာသိမ်းခွင့်မရှိဘူးလို့ပြောပါတယ်ဒါပေမဲ့လည်းအခြားနီးလန်းတွေနဲ့ဂျိုးပန်းလာမယ်ဆိုရင်တော့ဖြစ်နိုင်တာတွေရှိတယ်လို့ဥပဒေပညာရှင်ဦးကျင်းမြင့်ကသုံးသပ်ပါတယ်
။သူကအာဏာသိမ်းဖို့လို့တန့်ပြီးတော့မကြီးညာသေးပဲနဲ့တမလားကို2004ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီစာလုံးခေါ်ပေးဖို့လို့သူကလက်မှတ်ထိုးဖို့လို့သူ့ကိုလွှဲပေးဖို့လို့နံပါတ်၁သူတောင်းဆိုကောင်းတောင်းဆိုအဲ့လိုတောင်းဆိုပြီးတော့မှတမလားကညှိလိုက်ပြီးဆိုတော့မှ2008အပြည့်အဝကနီးတဲ့အာဏာသိမ်းတယ်ပေါ့။အဲ့အဲ့လိုလုံနိုင်တယ်ပေါ့။
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်40ခန်းငယ်မှာအရေးပေါ်အခြေအနေပေါ်ပေါက်လာရင်တမ်မရော့ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်အာဏာကိုဖွဲ့စည်းပုံအခြေခံဥပဒေသတ်မှတ်ပြဋ္ဌာန်းချက်နဲ့အညီရယူသုံးစွဲပိုင်ခွင့်ရှိကြောင်းဖော်ပြထားပါတယ်။ပုံမှန်410မှာတော့တမရာကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညှိနှိုင်းပြီးအရေးပေါ်အခြေအနေထုတ်ပြန်နိုင်ကြောင်းနဲ့ပုံမှန်418မှာတော့အရေးပေါ်အခြေအနေကိုထိန်းသိမ်းဖို့တမ်မရော့ကာကွယ်ရေးဦးစီးချုပ်ကိုနိုင်ငံတော်ရဲ့ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးအာဏာတွေကိုအနှင်းနိုင်ကြောင်းဖော်ပြထားပါတယ်။ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။